林真经为万年的老给真心飞一对啊高手没水真可言就没真没水呗真拉没来个一天没给你如果我对亏着都爱在这天吧Yang du ma mo wa we we shang la Ko ro ta de pe ta su chen ye ta Ko lu zi ya kin we sai ken ni la
A long mae mingla ba khmyar Chano ru ye nu pyu tat da tu ya kan na su ye season le ya ni bi lo Na sin tu pre tat mya a long ko chu su nu khon sat lai ba Chano ru ye season le ya lo Ngay we nu pyu de လူငယ်လူရွယ်တွေအသက်တာမှာခွန်အားဖြစ်စရာမိမိတို့ရဲ့ဘဝပန်းနိုင်ကိုရောက်အောင်လို့တွားနိုင်တဲ့အကောင်းဆုံးသောတွန်းအားတွေဖြစ်နိုင်မဲ့အကြောင်းအရာလေးတွေအဖြစ်အပျက်ကလေးတွေဥပမာလေးတွေကိုကျွန်တော်တို့ကစူးစမ်းပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်လူငယ်လူရွယ်တွေဘဝအသက်တာဟာအင်မတန်အရေးကြီးတယ်လို့ကမ္ဘာပေါ်မှာလည်းပညာရှင်တွေကနေပြီးတော့ယနေ့ထိတိုင်အောင်ပြောကြားလျက်ရှိကြပါတယ်ဒါကြောင့်မလို့ဒီအစီအစဉ်လေးကနေပြီးတော့လူငယ်လူရွယ်တွေရဲ့ဘဝအသက်တာအတွက်အကောင်းဆုံးတွန်းအားပေးသွားဖို့ရန်အတွက်စီစဉ်တင်ဆက်လျက်ရှိပါတယ်လူငယ်လူရွယ်တွေရဲ့ဘဝအသက်တာဟာအင်မတန်မှအရေးကြီးပါတယ်သူတို့ရဲ့အသက်တာမှာရဲရင်ချင်းနဲ့တော့လူငယ်တွေရဲ့အာမန်နဲ့မိမိတို့ရဲ့ဘဝပန်းနိုင်ခီးကိုရောက်အောင်ရှောက်လန်းသွားဖို့ဆိုတာအင်မတန်မှအရေးကြီးနေတဲ့ဖြစ်စဉ်လေးလို့ပဲကျွန်တော်တို့သဘောပေါက်နားလည်ထားလို့ရပါတယ်ဒီ top 10မှာတော့ကျွန်တော်ကစိတ်ထဲမှာဗာခံစားနေရလဲဆိုတော့2014ခုနှစ်မြန်မာပြည်မှာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ပါရာဂိမ်းလို့ခေါ်တာပေါ့နော်မတမဆွမ်းသူများရဲ့အားကစားပွဲတော်အဲ့ဒီအစီအစဉ်လေးနဲ့အဲ့ဒီပြိုင်ပွဲနဲ့နော်အဲ့ပြိုင်ပွဲဝင်နေတဲ့အကြောင်းကိုကျွန်တော်ဖတ်ပြီးတဲ့အခါမှာကျွန်တော်စိတ်ထဲမှာလူငယ်လူရွယ်တွေဒီအကြောင်းလေးတွေပြောပြီးတော့အင်အားဖြစ်စေဖို့အတွက်နော်တက်တီတွေရှိလာဖို့အတွက်မိမိဟိုရဲရင်ဆိုတော့ဘဝအတ္တခီကိုရှောက်လန်းဖို့အတွက်ခွန်အားတွေဖြစ်နိုင်စရာအကြောင်းရှိတယ်ဆိုတာလေးကိုကျွန်တော်စဉ်းစားမိနေပါတယ်ဆိုတော့လောကကြီးမှာကျွန်တော်တို့လူရဲလို့ဖြစ်လာကြတယ်လို့ရှိရင်ကျွန်တော်တို့အမိဝမ်းနဲ့ရောမွေးလာတယ်ပုံမှန်အားဖြင့်ဆိုလို့ရှိရင်ကိုယ်ငါကတန်တန်ဆွမ်းဆွမ်းနဲ့မွေးဖွားလာကြတယ်ပြီးရင်ကျွန်တော်တို့ကြောင်တက်တယ်ကြီးရင်လာတယ်ဘွေးတွေပါရတယ်အလုလုကြတယ်အိမ်အောင်ပြုကြတယ်ဒီလိုပဲသွားကြဒါကျွန်တော်တို့တာမန်အားဖြင့်နားလေလက်ခံထားတဲ့ဟိုလူဘဝရဲ့ဖြစ်စဉ်လို့ပဲဟိုအကြံမြင်ပြောလို့ရတယ်ဒါမှမဟုတ်လေအဲ့ထဲမှာတာမန်အားဖြင့်မဟုတ်ဘဲနဲ့ထူးခြားစွာဖြစ်ပေါ်လာတဲ့အခြေအနေလည်းရှိဥပမာအားဖြင့်မွေးကလေးကနေပြီးတော့ကိုအင်ကတခုခုအားနေလာခဲ့တဲ့လူတွေလည်းရှိတယ်။ဒါမှမဟုတ်မွေးတော့ကတော့ကိုအင်ကအစုံလင်ပါလာပေမဲ့လေအသက်ရှင်ကြီးပြင်းတဲ့လောကလူဘဝထဲမှာရှောက်လန်းရင်းနေပဲတစုံတစ်ခုတော့အကြောင်းအရာကြောင့်ဥမာထိခိုက်တာတို့တော့မတော်တဆဖြစ်မှုတို့အဲ့ဒီကိစ္စတွေဖြစ်ပြီးသွားတဲ့အခါမှာကိုအင်ကမတန်မဆွမ်းဖြစ်သွားခဲ့တဲ့လူတွေလည်းရှိပါတယ်။ဆိုတော့အဲ့ဒီလူတွေကရောကျွန်တော်တို့နဲ့တူတူပဲလားသူတို့ကကျွန်တော်တို့နဲ့မတူဘဲနဲ့ဘလို့ကွဲပြားခြားနားလဲသူတို့တွေအသက်ရှင်မှုကဘလို့ရှိလဲကျွန်တော်တို့ကသူတို့ဘလို့ရှုမြင်လဲဆိုတာစဉ်းစားသုံးသပ်ဖို့ကောင်းလာပါတယ်။2013ခုနှစ်တုန်းကဗမာပြည်ကအင်ရှင်အဖြစ်လက်ခံကျင်းပတဲ့ SEA Games ဆိုလို့ရှင်ဗမာပြည်တင်တာမကောက်ဘူးနော်။ရှေးတောင်အာရှနဲ့ကမ္ဘာပေါ်မှာတော့မှဂယုစိုက်ပြီးတော့လေးပေးချင်းခံရတဲ့အဖြစ်အပျက်တစ်ခုဖြစ်နာမည်ကြီးတယ်။ဗမာပြည်ကအင်ရှင်ဖြစ်ကျင်းပတဲ့အတွက်ကြောင့်မို့လို့လူတွေကဂယုစိုက်ကြတယ်။ကောင်းကောင်းလုံနိုင်ရဲ့လား ကောင်းကောင်းဧည့်ခံနိုင်ရဲ့လား ကောင်းကောင်းကြိုဆိုနိုင်ရဲ့လားအစီအစဉ်တွေလည်းသဘောကျရအားကစားသမားတွေလည်းအားတက်သေးအောင်အပေးထို2014ခုနှစ်ပါရာဂိမ်းဆိုခေါ်တဲ့ဒီမတမဆွမ်းနေသူတွေရဲ့အားကစားအလုပ်ကိုလုပ်တဲ့အခါကျတော့ကျွန်တော်ကြည့်ရနည်းနည်းလူတွေရဲ့အားပေးမှုက2013 SEA Games တော့မရှိတော့ဒီမှာကြောက်နည်းနည်းလေးအားပြော့သွားတယ်ဒါပေမဲ့ကျွန်တော်ကတော့သတိလေးထားထားပြီးတော့ဟိုသတင်းစာတွေစာဆောင်တွေထဲမှာလည်းဖတ်တယ်ပြီးသွားတဲ့အခါကျတော့ TV မှာလည်းကြည့်တယ်သူတို့တွေဘယ်လိုရှင်ပြိုင်တာလဲတကယ်အန်အောဘကောင်းတယ်ဟိုဗောလီဘောကို6000မရှိတဲ့လူတွေထိုင်ပြီးတော့ပုတ်ကြပိုက်ကလေးကလည်းထိုင်ပြီးတော့ပုတ်ထိုင်လို့ရတော့တဲ့အတိုင်းဒါအမြင့်လောက်ပါနော်အလုံးလုံးရှိနှစ်ပေခွဲသုံးပေကျွန်တော်မမြင်ဘူးဒါပေမဲ့သူတို့တွေရဲ့ပြိုင်ပွဲကိုကြည့်တဲ့အခါကျတော့ဟာသူတို့တကယ်အနိုင်မခံအရှုံးမပေးဘူးအာဂျိုးမန်တက်ဒီပြိုင်ပွဲကိုပါဝင်ကြဆိုတော့တွေ့ရနောက်ပြီးတော့အဲ့ဒီပြေးခုံပြစ်လေအလိုပဲ6တော့တစ်ဖက်မရှိဘူး6တော့တစ်ဖက်ပဲကောင်းတယ်အဲ့ဒီ6တော့တစ်ဖက်နဲ့ခြေအတုသဘောမျိုးပေါ့နော်ပုံစံတူလှုပ်ပြီးတော့ဆွတ်ထားပြီးတော့ပြေးပြီးတဲ့အခါမှာခုံရတဲ့အာကစားတော့ ပြေးရတာလည်းအားယူရတယ်ခြေထောက်ကတစ်ဖက်မရှိဘူးအတုနဲ့အဲ့ဒါကိုပြေးတယ်ပြေးပြီးတော့ခုံရတယ်ဆိုတော့အဲ့ဒါတည်းကဆိုလက်နှစ်ဖက်မရှိဘူးတဲ့နော်ဒါမှမဟုတ်ရေကူးပြိုင်ဝဲဝင်ပြိုင်နေတယ်ဟာကျွန်တော်ကြည့်ရင်ကြည့်နေသူတို့တွေရင်ထဲမှာတွေ့နေရတဲ့အတိုင်းမခံအရှုံးမပြေးတဲ့ရဲရဲတောက်စိတ်တက်ကိုတွေ့မြင်ရနောက်တစ်ခုကဘယ်လိုလဲဆိုတော့ဗမာပြည်ကအင်ရှင်အဖြစ်လက်ခံကျင်းပအတွက်ကြောင့်မမာပြည်ကနေပြောမတန်မဆွမ်းတော်လဲပဲတန်ဆွမ်းသူတွေကဲ့သို့ပဲအားကစားဝင်ပြိုင်ကြတဲ့သူတွေကဘာပြောလဲဆိုတော့ဟာတခြားနိုင်ငံတွေနဲ့ရှင်ဖို့ကမလွယ်ဘူးတဲ့သူတို့စီမှာနီးစနစ်ကကောင်းတယ်မတန်မဆွမ်းတွေကိုသူတို့ကအထောက်ကူပစ္စည်းတွေနီးစနစ်တွေဟာသူတို့ကြင့်မိတဲ့ဟာတွေကအစ်မြင့်နေတယ်ကျွန်တော်တို့နိုင်ငံမှာကြောက်အဲ့ဒါတွေအားနေတယ်အဲ့တော့ကျွန်တော်တို့ကသူတို့နဲ့ရှင်ဖို့တော့ကကြတော့နည်းနည်းလေးဟိုဘယ်လိုပုံလဲအာရုပ်စရာဖြစ်ဒါမဲ့ကျွန်တော်တို့ကကိုယ်နိုင်ငံရဲ့ဂုဏ်သိက္ခာတောက်စူးစားပြီးတော့ရှင်တယ်လို့ရှင်ပြိုင်ပါဝင်တယ်လို့ဟာ TV ထဲမှာသူတို့အင်တာဗျူးတော့ပြောတော့ကျွန်တော်ကြည့်ပြီးတော့စိတ်ထဲမှာခံစားရတယ်ကျွန်တော်တို့ဒါဟာအရှိတရားဖြစ်တယ်ကမ္ဘာလောကကြီးထဲမှာလူတိုင်းလူရယ်လို့ပြောရင်ပခုံးနှစ်ဖက်ကြားနေခေါင်းပေါက်တယ်အဲ့ပခုံးနှစ်ဖက်ရှည်ထွက်သွားပြီးတော့လက်နှစ်ဖက်ရှိတယ်အောက်မှာခြေထောက်နှစ်ဖက်ရှိတယ်ဒါတော့အရှိတရားလို့ပဲလူတွေကပြောရမှာအဲ့ဒီလိုမျိုးပခုံးနှစ်ဖက်မှာခေါင်းရှိတယ်ဟာလက်နှစ်ဖက်ရှိတယ်ခြေထောက်နှစ်ဖက်ရှိတယ်သွားနိုင်တယ်လာနိုင်တယ်ခုံနိုင်တယ်စဉ်းစားနိုင်တယ်စာရေးနိုင်တယ်သချင်းဆိုနိုင်တယ်ကြည်နိုင်တယ်ဟလားဒါအပြင်လူသားမန်ရဲ့သဘာဝလို့ဆိုရမယ်လေကျွန်တော်တို့နဲ့မတူတဲ့အကြောင်းမျိုးမျိုးကြောင့်ပဲဖြစ်ပါစေမွေးရပါပဲဖြစ်ပါစေအကြောင်းတစ်ခုခုကြောင့်ဟိုဘလို့မတော်တဆအမှုတစ်ခုကြောင့်ပဲဖြစ်ပါစေကျွန်တော်နဲ့မတူဘဲနဲ့ခြားနားနေတဲ့လူတွေဟာသူတို့ခြားနားနေတဲ့ဘဝအတ္တတာထဲမှာပဲကျွန်တော်တို့လူမျိုးပဲကျွန်တော်တို့နဲ့ရင်မောင်တန်းပြီးတော့သူတို့ရဲ့စိတ်တက်ကိုရင်မောင်တန်းပြီးတော့အသက်ရှင်နေတယ်ဆိုတာဒီနေ့ကျွန်တော်ခံစားပြီးတော့နားလည်လိုက်နောက်ကျွန်တော်ပမာကြီးမှာလည်းထူးခြားတဲ့လူတွေရှိတယ်ဥပမာအားဖြင့်ကျွန်တော်မှတ်မိသလောက်ဆိုရွှေမင်းသားဖောင်ဒေးရှင်းတို့အဲ့ဒီရွှေမင်းသားဖောင်ဒေးရှင်းဆိုရင်တော့မတန်မဆွမ်းသူတွေကိုဘီတက်လှဲတွေပေးတာဟုတ်လားအဆောက်အဦတွေမှာနော်အဲ့လိုမျိုးဘီတက်လှဲတွေနဲ့သွားလို့ရဖို့အတွက်လမ်းတွေဖောက်ပေးတာတို့အဲ့လိုမျိုးနယ်မြို့တွေကျေးရွာတွေမှာစာမတင်နိုင်တဲ့ကလေးတွေကိုခေါ်ပြီးတော့စာတင်ပေးတာတို့သူတို့တွေဂရုစိုက်ပေးတာအဲ့ဒီအလုပ်တွေကိုအကြီးအကျယ်လုပ်တဲ့ရွှေမင်းသားဖောင်ဒေးရှင်းအဲ့ဒီဖောင်ဒေးရှင်းထောင်တဲ့လူကိုနှားရလဲသူကဘိန်းတက်လှဲဝီချဲပေါ်မှာနော်လမ်းလျှောက်နိုင်ထိုင်ပြီးတော့အလုပ်လုပ်ကြတဲ့ပုံကိုဖြစ်တယ်။သူ့ရဲ့ငယ်စဉ်ဘဝလေးတွေဆိုလဲဒါမိသားစုကမွေးလာတဲ့သူ့မိသားစုကအတော်အသင့်ပြည့်စုံမှုရှိတယ်။သို့ပေမဲ့လည်းသူ့သားလေးကမစွမ်းဟုတ်လားလမ်းမလျှောက်နိုင်ဘူးမိဘတွေကအိမ်မှာပဲနေအမေအဖေကြွေသူကမဟုတ်ဘူးကျွန်တော်လုံနိုင်တယ်ကျွန်တော်စာကျက်နိုင်ဆယ်တန်းအောင်ငယ်ကျွန်တော်စာကျက်နိုင်တယ်ကျွန်တော်လည်းတခြားလူတွေလိုပဲဟိုစာကျက်နိုင်တယ်တက္ကသိုလ်တက်နိုင်တယ်ဆိုတော့စူးစမ်းတဲ့ဘွဲ့ရကုမ္ပဏီမှာအလုပ်လုပ်တယ်အခုဒီသူ့ကုမ္ပဏီကိုစီမံခန့်ခွဲနေတယ်ပြီးသွားတဲ့ခါမှာသူကိုယ်တိုင်လည်းဒီရွှေမင်းသားဖောင်ဒေးရှင်းကိုထောင်ပြီးတော့သူ့လိုပဲအားနည်းနေတဲ့လူတွေကိုကုညင်ဆိုတော့တွေ့ရကျွန်တော်အဲ့ဒီဖြည့်ပြက်လေးတွေကိုဆက်ဆက်ပြီးစဉ်းစားမိအောင်နော်နောက်ရောမန်းလေးမှာရှိတဲ့ပကြီးဆရာဥညိုလေးဆိုတာနော်အောက်ပိုင်းသေးသွားတဲ့ခါကျတော့တော်တော်ကြီးကိုနော်ဟိုအကြောတွေပါလေအားနည်းပြီးတော့ဘာမှလုပ်နိုင်တဲ့ခါကျတော့သူကငုတ်တုတ်ထိုင်ပြီးတော့ဘာလုပ်ရင်ကောင်းမလဲလို့စဉ်းစားပကြီးဆွဲဖို့အတွက်နော်ပလင်းပကြီးဆိုတော့ပကြီးဆိုတာအပြစ်မှာတော့နော်စုတ်တံကိုကင်ပြီးတော့ဆွဲတော့တော်တော်ခက်တယ်ဒါပေမဲ့အဲ့ဒီဆရာသမားပလင်းအထဲတွေကိုဆုတ်တန်ထည့်ပြီးတော့အဲ့အတွင်းနဲ့နေရံတွေမှာနော်ပကြီကားတွေနော်ဗုဒ္ဓဝင်ပကြီတို့နော်တကယ်ဗမာပကြီကနုတ်ပန်းတွေနဲ့အနုစိတ်တဲ့ဟာကိုပလင်းနဲ့ကိုဆုတ်တန်ထည့်ပြီးတော့အထဲကနေပြီးတော့တည်တည်ချာချာဆွဲတဲ့အလုပ်ကိုလှုပ်ပြောသူ့ရဲ့ပလင်းပကြီကအာမန်လေးမှာနော်နိုင်ငံသားတွေဆိုလဲတားသဘောကြကြသူမတန်တော့လဲပဲစွန့်နေဆိုတဲ့အကြောင်းခံစားနားလဲရဆိုတော့ကျွန်တော်တို့ဒီနေ့လူငယ်လူရွယ်တွေအသက်တာမှာလဲဒီအကြောင်းလေးတွေကိုကျွန်တော်အခုပြောပြတဲ့အကြောင်းလေးတွေနားထောင်ပြီးတော့ကျွန်တော်တို့လည်းတတိမွေးရအောင်တခါကြားလို့ရှိရင်ကျွန်တော်တို့ကဘာမှမဟုတ်တဲ့ကိစ္စလေးရင်းနဲ့ကျွန်တော်တို့ရဲ့ဘဝတက်တာမှကျွန်တော်တို့ကအားငယ်တတ်တယ်။ငါတို့ကမပြည့်စုံငါတို့မိဘမချမ်းသာငါတို့ကတောမှနေရတာငါတို့ကမြို့မှလည်းမဟုတ်တဲ့အတွက်ကောင်းကောင်းကင်ကင်ပညာမသင်ရဘူး။ဟာငါတို့ကလုံနိုင်ငါတို့နိုင်ငံဆင်းရဲနွမ်းပါတဲ့အတွက်ကြောင့်မလို့ငါတို့ကဟိုလောက်ကင်နိုင်မှုအတွက်အခွင့်အရေးတွေလည်းနည်းတယ်။ဟာငါတို့အင်္ဂလိပ်စာသင်ပေးမဲ့လူမရှိဘူး။စသဖြင့်ကျွန်တော်တို့ရဲ့ပတ်ဝန်းကျင်အခြေအနေနဲ့ဖြစ်တည်လာမှုအပေါ်မှာကြည့်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်အောင်သေးတဲ့သေးအောင်ကျွန်တော်တို့ကခြုံတော့ငါတို့လည်းအချိန်တန်တာမန်အလုပ်လေးလုပ်တာမန်မိသားစုလေးတည်ထောင်ပြီးတော့တာမန်ပဲသွားမယ်လို့ကျွန်တော်တို့ကစဉ်းစားတယ်တချို့လေဆိုအိုက်ထက်တော်မှာကြုံသွားသေးတယ်တာမန်တော့မဟုတ်တယ်ငါဟာဘာမှမဟုတ်ပါဘူးလားဆိုပြီးတော့ကျွန်တော်တို့ရဲ့ဘဝရဲ့ရည်မှန်းချက်နဲ့ဟာတဖြည်းဖြည်းနဲ့သေးတဲ့သေးသွားတယ်ဆိုတာခံစားကြုံတွေ့ရတယ်ကျွန်တော်လူငယ်တွေရဲ့ကြားထဲမှာအများကြီးပဲကျွန်တော်တွေ့ရတယ်ဆိုတော့ဒီနေ့ကျွန်တော်တို့တတိဘွေးရအောင်ကျွန်တော်တို့ ਨੇ မတူဘဲ ਨੇ သူတို့ရဲ့ဘဝသက်တာမှာချွင်းချက်ရှိနေပါတယ်ဆိုတဲ့လူတွေကတော့မှသူတို့ကိုသူတို့ငါတို့ဟာတာမန်လူတွေ ਨੇ အတူတူပါပဲဆိုပြီးတော့သူတို့ရဲ့ဘဝကိုသူတို့ပြထမ်းပြီးတော့ငါတို့ကြိုးစားရမယ်ဆိုပြီးတော့စိတ်တက်ကိုထဲ့ပြီးတဲ့အခါမှာသူတို့ကကြိုးစားတဲ့အခါကျတော့တာမန်လူတွေလုံထိုင်တဲ့လူပဲတာမန်လူတွေရေကူးနိုင်သူကူးနိုင်တယ်အားကစားလုံနိုင်သူလုံနိုင်တယ် ပကြီးရေးစုရေးနိုင်တယ်စာရေးသလိုရေးနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့တွေ့မြင်ပြီးတော့သဘောပေါက်နားလည်လို့ရပါတယ်ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ဘေးမှာရှိနေတဲ့ပတ်ဝန်းကျင်မှာဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်တို့မကြည့်ပဲနဲ့ကျွန်တော်တို့မှာတစုံတရာအားနည်းမှုရှိကောင်းရှိပါလိမ့်မယ်ကျွန်တော်ရဲ့ခန္ဓာကိုယ်ပဲဖြစ်ဖြစ်စိတ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်ကျွန်တော်ရဲ့မိသားစုအတိုင်းအဝန်ဖြစ်ဖြစ်ပတ်ဝန်းကျင်အခြေအနေတိုင်းပြည်ရဲ့အခြေအနေစာဝတ်နေရေးအခြေအနေဘလို့ပဲကျွန်တော်တို့မှာအားနည်းမှုရှိနေပါစေအဲ့ဒီအားနည်းမှုတွေကိုဖျက်ချော်နိုင်မှုတော့ကတော့ဒီနေ့ကျွန်တော်တို့တတိမွေးပြီးတော့အဲ့ဒီတတိနဲ့ကျွန်တော်တို့ကငါလုံးနိုင်တယ်ဟေ့ဆိုပြီးတော့လူငယ်လူရွယ်တွေရဲ့ဘဝတက်တာမှာဆုံးဖြတ်ချက်ကိုရဲရဲချပြီးတော့ဘဝတက်တာခီလန်းကိုရှောက်လန်းပွေရန်အတွက်ပြင်ဆင်တင့်တယ်လို့ကျွန်တော်ဒီနေ့ကနေပြီးတော့အကြံပေးလိုက်ဖြစ်ပါတယ်ဒါကြောင့်မလို့လူငယ်လူရွယ်တွေရဲ့ဘဝအတက်တာတတိရှိပါမိမိတို့ရဲ့ဘဝအခီးလန်းကိုဆက်ပြီးတော့ရည်မှန်းချက်ကြီးကြီးနဲ့ရှောက်လန်းနိုင်ကြပါစေလို့ကျွန်တော်ခွန်အားပေးလိုက်ပါတယ်ရှေ့တစ်ပတ်များမှာလည်းပဲကဘာပေါ်မှာမတန်ဆွမ်းတော့လည်းပဲတန်ဆွမ်းတဲ့သူတွေလူမျိုးပဲမိမိတို့ရဲ့ဘဝအတက်တာကိုပြထမ်းပြီးတော့ကဘာကြော်ခဲ့တဲ့လူတွေအကြောင်းဆက်လက်ပြီးတော့ပြောတော့အောင်မှဖြစ်ပါတယ်လို့ဒါကြောင့်မလို့ကျွန်တော်တို့ရဲ့နုပြတတ်တာတူဇာကဏ္ဍဆိုတဲ့အစီအစဉ်လေးကိုဆက်လက်ပြီးတော့စောင့်မျှော်နားထောင်ပေးကြပါအောင်လို့ပြောနေတယ်ပဲဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုအဆုံးသတ်ရန်နာလိုက်ပြရစီနုပြတတ်တာတူဇာကဏ္ဍအစီအစဉ်ကိုနားထောင်ကြတဲ့တောတာရှင်ပရိသတ်အပေါင်းရှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့အစီအစဉ်တင်ဆက်သူတိဇဖြစ်ပါတယ်ခင်ဗျာ